လောက်သမားခွင့်ရေးတောင်းဆိုဆန္ဒပြနေတဲ့ရွှေပိသားစက်မှုဇုံကအလုံသမားစုပေါင်းတပိတ်ကဆန္ဒပြအလုံသမားတွေရန်ကုန်မြို့တော်ခမ်းမကိုကြီးတက်ချိန်မှာအင်းစိန်မြို့နယ်ထဲမှာဒီအလုံသမားတွေကိုရဲလုံညုံကြီးတွေဘက်ကအင်အားသုံးပြုတ်ခွဲလိုက်ပါတယ်ဒီလိုအင်အားသုံးချိန်မှာသတင်းသမားတချို့လည်းအထင်းထင်ခံခဲ့ရပါတယ်ဒီလိုနေနေမှုတွေတင်းမာနေတဲ့အလုံသမားတပိတ်ကိုပြေးလည်နိုင်မဲ့နီးလန်းနေနဲ့ အခြေခံလဝါကလစာတိုးမြင့်ပေးရင်နဲ့အခြေခံလဝါကလစာတရားဝင်သတ်မှတ်ပြထမ်းပေးရင်ရန်ကုန်တိုင်းရွှေပြည်သာစက်မှုဆောင်ထဲမှာစက်ရုံသုံးရုံကအလုသမားတွေစုပေါင်းပြီးတော့စုပေါင်းတပိတ်စခန်းဖွင့်တောင်းဆိုနေတာပါဒီကနေ့မှာတော့ရွှေပြည်သာစက်မှုဆောင်စုပေါင်းတပိတ်စခန်းကနေရန်ကုန်မြို့တော်ခမ်းမစီကိုအလုသမားတွေခြိတက်ဆန္ဒပြနေအချိန်မှာပဲအင်းစိန်မြို့နယ်ဆောက်လုပ်ရေးတဲ့ဒဉင်းကုန်းကားမှတ်တိုင်ချမှာရဲလုံညုံရေးတွေဘက်ကတားမြစ်ခဲ့တဲ့အတွက်အလုသမားတွေကထိုင်တပိတ်ဆင်နွှဲနေခြင်းဖြစ်ပါတယ်ညနေ9နာရီခန့်မှာတော့ဆန္ဒပြအလုသမားတွေကိုရဲလုံညုံရေးတွေဘက်ကအင်အားသုံးဝင်ရောက်ဖမ်းဆီးခဲ့တယ်လို့ဆန္ဒပြအလုသမားတွေထွက်ပြေးတိမ်းရှောင်နေခြင်းအတွင်းမှာပဲ VOA ကိုအခုလိုပြောပြပါရစေ။ည
နေ9နာရီဆိုဆောက်လုပ်ရေးမှတ်တိုင်တာပါအခုရဲလက်ချက်တော့ဆက်ပြေးနေရတယ်။ဟုတ်ကဲ့အချိန်များတော့ကျမတို့ရဲတွေနဲ့ရဲကွကလူတွေနဲ့အကုန်ဝိုင်းရိုက်ပြီးတော့ဖမ်းဆီးသွားပါတယ်ဆောက်လုပ်ရေးမှတ်တိုင်ပါပါရှင်အဲ့တော့ရိုင်းညက်ပြီးဖမ်းနေကြပါလေ
။ဟုတ်ကဲ့။ဘယ်နှစ်ယောက်လောက်များဖမ်းဆီးခံရပါလဲရှင်
။ဟုတ်ကဲ့။အဲ့ဒါတော့ပြောလို့မရဘူး။ဘယ်နှစ်ယောက်လဲဆိုတာမသိပါဘူး။
ပြီးခဲ့တဲ့ဖေဖော်ဝါရီလ20ရက်နေ့ကလည်းအလုသမားခွင့်ရတောင်းဆိုနေတဲ့သူတွေကိုရဲလုံယုံရေးတွေဘက်ကအခုလိုပဲအင်အားသုံးအကြမ်းဖက်နှိမ်နင်းမှုတွေရှိခဲ့ပြီးတော့အလုသမားခေါင်းဆောင်တချို့အဖမ်းခံခဲ့ရပါတယ်ရန်ကုန်တိုင်းအလုသမားရေးရာဝန်ကြီးဦးစော်အေးမောင်ကတော့သူ့အနေနဲ့ဒီကနေ့ညနေ၄နာရီအထိထိုင်တပိတ်ဆင်နွှဲနေတဲ့အလုသမားတွေရှိတဲ့နေရာအထိဝင်ရောက်ပြီးတော့ညှိနှိုင်းဆောင်ရွက်ပေးခဲ့ပေမဲ့မအောင်မြင်ခဲ့ဘူးလို့ပြောပါရယ်အလုရှင်အလုသမားကြားပြည်လဲမဲ့နီးလန်းနေနဲ့ဖြည့်ရှင်းကြပါလို့လည်းအလုသမားရေးရာဝန်ကြီးဦးစော်အေးမောင်ကမြစ်တာရက်ခံပါရယ
်မျိုးလေးကိုဆန္ဒပြတက်လာတော့အဲ့ဒါကျွန်တော်အခု၄နာရီ၈မိနစ်ဒီအဲ့ဒီမှာရှိခဲ့တယ်အဲ့ဒီချိန်မှာရဲတွေကတော့မျိုးတဲမလာဘူးတားထားတာပေါ့နော်တားတော့သူတို့အဲ့တန်လန်းထိတ်ဘေးနာကဗန္နာမင်းအောင်နဲ့အဲ့ဒီမိသားဌာနဝန်ဟောင်းရနေတဲ့မိသားဌာနဝင်းကအိမ်ထဲမှာဝင်ထိုင်နေတာတွေ့ခဲ့တယ်။ထိုင်နေတာတွေ့ခဲ့တော့ကျွန်တော်တော့၄နာရီ၈မိနစ်ဒီဘလို့များညှိနှိုင်းပေးရမလဲကျွန်တော်စောင့်နေသေးတယ်။ကျွန်တော်၄နာရီ၈မိနစ်ဒီကတော့အေးဆေးဆေးပဲကျွန်တော်ကလမ်းမှာတော့အခုမှကြားတယ်။ကျွန်တော်တို့ကတော့ညှိနှိုင်းဆောင်ရွက်ပေးတာတော့အတက်နိုင်လို့ညှိနှိုင်းဆောင်ရွက်ပေးနေပါတယ်။ညှိနှိုင်းဆောင်ရွက်ပေးတာကအလုပ်ရှင်တွေဘက်ကလည်းခေါင်းရမ်းပါတယ်အလုပ်သမားတွေဘက်ကလည်းခေါင်းပါတယ်ဘလို့မှညှိလို့မရဘူးဒါရန်ကုန်တိုင်းဒေသကြီးဟာဒါတနင်္ဂနွေလုံးရဲ့ GDP 90လေးနောက်တစ်ခုတနင်္ဂနွေလုံးကုစည်စီးဆင်းမှုရဲ့80ခန့်လုံးကရန်ကုန်တိုင်းကသွားနေတာရန်ကုန်တိုင်းမှာဒီလိုမျိုးစူးစူးကူကူဖြစ်လို့ရှိရင်လမ်းပေါ်မှာထွက်ဆန်းသွားပြလမ်းတွေပိတ်ဆက်ဖြစ်သွားရင်ပုံမှန်140ထုတ်827 power တွေပါတယ်အမိတ်တွေထုတ်ရပြီဆိုလို့ရှိရင်ရန်ကုန်မြို့ကကုန်ပစ္စည်းစီးမှုတွေရပ်တန့်သွားမယ်နောက်မကြာခင်မှာမတ်လ17ရက်နေ့မှာဆယ်တန်းစာမေးပွဲဖြေရတော့မယ်အဲ့လာအတွက်ကျွန်တော်ကဒီချိန်ဒီခါမှာဒီလိုမျိုးစူးစူးပူပူဆန္ဒပြလာတယ်မဖြစ်သေးနဲ့ကိုတောင်းဆိုကြအရှိတာဥပဒေပေါင်းတဲ့တောင်းဆိုအပေးယူလို့လုပ်ပြီးတော့ကိုကိုယ်တိုင်နဲ့အလုပ်ဝင်လို့လုပ်ဝင်လို့အလုပ်ရှင်စီးပွားတိုးတက်လာရင်ကျွန်တော်တို့တွေကဒါကထပ်ပြီးတိုးတောင်းပေးမယ်အဲ့လိုမျိုးပဲကျွန်တော်ဖြစ်စေချင်ပါတယ်
အလုသမားတွေရဲ့တောင်းဆိုဆန္ဒပြနေတာကိုဒီလိုမျိုးအာဏာပိုင်တွေဘက်ကအင်အားသုံးအကြမ်းဖက်ဖြိုခွင်းနှိမ်နင်းရုံနဲ့ပြဿနာတွေကပြေလည်မှာမဟုတ်ဘဲနဲ့နှစ်ဖက်ယုံကြည်မှုတိဆောက်ပြီးတော့ပြေလည်အောင်ဆွေးနွေးညှိနှိုင်းဆောင်ရွက်ဖြေရှင်းသင့်ပါတယ်လို့အလုသမားခွင့်ရေးကာကွယ်မြင့်တရေးအဖွဲ့ရဲ့အပြည်ပြည်ဆိုင်ရာဆက်သွယ်ရေးတာဝန်ခံမတ်ဤရွှေစင်ညွန့်ကအကြံပြုပါတယ
်အလုသမား90%ကျော်အမျိုးသမီးတွေရှိတယ်ကံပြီးတော့ခိုးတိတ်ပြီးတော့ရဲလို့လည်းတစ်ဆရာယူဆတာဒါပေမဲ့စွာရှင်တို့အများစုကတိတယ်ဒီကရိုင်းနေပြီးတော့အခုပဲကားပေါ်တင်သွားတယ်အမတင်ဟာတကယ်လို့ရိုးရိုးဆန်ကတင်ဟာလူသမားတွေဘာတောင်းဆိုလဲဆိုမှဆက်လက်ပြီးသိတာနေတဲ့အခါမှာလူသမားတွေသူတို့ရဲ့လူခလာစာပဲတောင်းဆိုတာလူသမားသူ့ရဲ့လူသမားဖွေရယ်တောင်းဆိုတာဖြစ်တယ်။ဒါအခုလို့ကျမ်းဖက်ပြီးတော့နှိမ်နှင်းပြီးတော့လုပ်တဲ့သိစာတော့မတော်ကဒီမှာမိဘတော်ရဲ့ဆက်ပတ်သက်ပြီးတော့ဒီမှာအစိုးရကိုယ်တိုင်ကကွန်မရှင်တွေလက်မှတ်ထိုးတာဒါအောင်မြန်မာအစိုးရကိုယ်တိုင်ကတိတိကျကျစိုးပေါနေတာဖြစ်တယ်။အောက်ခြေရလုပ်တယ်ဆိုရင်အောက်ခြေချိန်ကြားမျိုးပေါ်တော့လိုအပ်တယ်သမားတို့ကလို့ကျန်းဖက်ပြီးတော့နှိမ်နင်းတဲ့အတွက်ဒီကမလိုလားတဲ့ပြဿနာကြီးဖြစ်လာနိုင်နေကြတာကိုအုတ်ထုတ်တဲ့လူကြမ်းသားတွေစိတ်ထားစဉ်းစားဖို့တော့လိုအပ်တယ်
အခုလိုဆန္ဒပြနေတဲ့တပိမောက်အလုသမားတွေနဲ့ရဲလုံယုံရီတွေကြာရုံးရင်ဆန်ခတ်ဖြစ်နေချိန်မှာပဲတရင်ရယူနေတဲ့တရင်သမားအချို့ပါဖမ်းဆီးထိန်းသိမ်းခံလိုက်ရတယ်လို့သိရပါတယ်အထိန်းသိမ်းခံလိုက်ရတဲ့တရင်သမားတွေကိုရဲလုံယုံရီတွေဘက်ကသူတို့အနေနဲ့တရင်သမားတွေကိုမှားယွင်းထိန်းသိမ်းမိကြောင်းခံဝင်လက်မှတ်ထိုးခိုင်းတဲ့အတွက်မြန်မာ journalist အထွေထွေအတွေ့အမှုကိုမြင့်ကျော်ထံကိုတရင်သမားတွေနဲ့ရဲမှုကဆက်သွယ်လာပါတယ်ကိုမြင့်ကျော်ဘက်ကအကူအညီဖြည့်ရှင်းပေးလိုက်တဲ့အနေအထား VOA မြန်မာပိုင်းကိုအခုလိုရှင်းပြပါတယ်
နှစ်ယောက်ကတော့တယောက်ကတော့7 year ဓာတ်ပုံတရင်တော့ကိုနေကြီးရဲ့နောက်တယောက်ကတော့ DVB ကတရင်တော့ဟိုကိုမျိုးစော်လင်းပေါ့နော်သူတို့မြင်ရမှာ တော်တော်အဲ့ဒီဖန်ခံရဆိုတဲ့တင်နာမြတ်တွေတယောက်ကပုံဖက်လာတယ်။ဟိုသူတို့ကဟိုရဲစခန်းမှာဟိုနော်ဖြစ်ကျော်ကြီးနေရာရောက်တော့တင်နာတွေဖြစ်နေတော့သူတို့မှာရင်ဖန်စီရဲဆိုတဲ့ဟာမျိုးနဲ့သူတို့ပြန်လှုပ်ပြင်မယ်လို့ဆိုရယ်။ဟိုတခုပဲသူတို့မှာရင်ဖန်စီမိတဲ့အကြောင်းမှတ်ချက်အဲ့လိုမျိုးမှာလက်မှတ်ထိုးဖို့အဲ့ဒါကိုတင်နာကမရှင်းတဲ့တော့ကျွန်တော်လှမ်းဆက်ပြီးတော့ဖုန်းပြီးတော့ဟိုပြောလိုက်တယ်။အဲ့ဒီသူတို့ရေးတဲ့မှတ်ချက်ဘလိုရင်းနဲ့ဆိုတဲ့ဟာမျိုးသူပြောတော့အဲ့ဒါဆိုရင်တော့လက်ခံနိုင်တဲ့သဘောရှိရတယ်လို့အဲ့ဒီဒရင်နာမြောက်ပြန်ပြောတော့နော်အဲ့ဒါနဲ့ကိုမျိုးစောလေးကအဲ့မှာအဲ့ဒါဆိုရင်တော့ကျွန်တော်တို့လည်းလမ်းမယ်ဆိုလို့ဖုံးချတော့တယ်နော်စောစောလေးရတယ
်ဆန္ဒပြအလို့သမားအပါဝင်ဘယ်နှစ်ယောက်ကိုဖမ်းဆီးထိန်းသိမ်းခဲ့ပါတလဲဆိုတာကိုသိရှိနိုင်မှုအင်းစိန်မျိုးနဲ့အရေးစခန်းကို VOA မြန်မာပိုင်းကဆက်သွယ်မေးမြန်းတဲ့အခါမှာတော့တာဝန်ကျရဲအရာရှိကအခုအချိန်ထိသူတို့အနေနဲ့ဖမ်းဆီးထိန်းသိမ်းထားမှုမရှိသေးပါဘူးဆိုတာကိုညင်းဆိုပါတယ်ရှင်